မင်္ဂလာပါခင်ဗျာဒီနေ့တရားလီလိုက်စီစမာတို့ဒီမြန်မာနိုင်ငံသတင်းလက်ခွင့်အခြေအနေနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်ဒီနိုင်ငံကသတင်းလက်ခွင့်အခြေအနေတွေကိုစောင့်ကြည့်ခဲ့ခဲ့နေတဲ့ပြည်ထောင်နိုင်ငံအခြေစိုက်နယ်စည်းမချသတင်းသမားများအဖွဲ့ ISF ကဒီတစ်ပတ်ထုတ်တဲ့နိုင်ငံကသတင်းလက်ခွင့်ညွှန်ငိမ့်မှာတော့ဒီမြန်မာနိုင်ငံရဲ့သတင်းလက်ခွင့်အစင်တန်းကမနစ်ကတဲ့60နိုင်ပြီးတော့နိုင်ငံပေါင်း180မှာအဆင့်139ကိုရောက်သွားတယ်ဆိုပြီးဖော်ပြထားပါတယ်ဆိုတော့ဒီသတင်းလက်ခွင့်ဘာကြောင့်ကြာနေရတယ်လဲတိုးတက်အောင်ဘာတွေလုပ်နိုင်မလဲဆိုတော့ကျွန်တော်တို့ဆွေးနွေးကြပါတယ်ဆိုတော့ဟိုဆွေးနွေးကြမဲ့ပုံကိုလည်းအခုဆွေးနွေးလေလံမှမှာရောက်နေပါပြီဆိုတော့အစီအစဉ်ကိုဆက်လိုက်ချင်ပါတယ်အရင်ဆုံးကတော့ဒီကျွန်တော်တို့ဒီပြည်နယ်ဆွေးနွေးကြမဲ့ပုံကိုရဲ့တုံးတက်ချက်တချို့ကိုကြားချင်ပါတယ်ဆိုတော့အရင်ဆုံးကတော့ဒီမြန်မာသတင်းမီဒီယာကောင်စီကဦးမြင့်ကျော်ရဲ့သဘောထားကိုဆွေးနွေးပြပါလားခင်ဗျာဒီမြန်မာနိုင်ငံမှာဒီပြီးခဲ့တဲ့နှစ်ထဲမှာသတင်းမီဒီယာလွတ်လပ်ခွင့်ကျဆင်းတဲ့အခြေအနေတွေကဘလောက်တောင်ကျုံရရလို့ပြောနိုင်တယ်လဲခင်ဗျာဦးမြင့်ကျော်ရေဝီယာတုံးတက်ပြပါအောင်ခင်ဗျာ
ကျွန်တော်မြင်မှာတော့ဒီသတင်းလွတ်လပ်ခွင့်ညွှန်းနှိမ့်ပေါ့လေဒါနိုင်ငံတကာသူတို့အကဲဖြတ်တဲ့သူတို့ရဲ့စံပေါ့အဲဒီမှာတော့ဟိုလွတ်လပ်စွာဟိုသတင်းရယူပိုင်ခွင့်တို့လို့နောက်ကတော့ဟိုသတင်းမီဒီယာဆိုင်ရာဥပဒေတွေရဲ့အဆင့်တန်းတို့စသဖြင့်ဟိုနောက်ကတော့သတင်းမီစီးပွားရေးတို့နိုင်ငံရေးတို့ဟုတ်လားဟိုတန်းတော့စစ်ဟိုစစ်ရေးတို့ဘာလို့မှဒီသတင်းမီဒီယာဘလောက်တိလွတ်လပ်ပေါ်ပြနိုင်တယ်လဲပေါ့လေဟိုကောကူစက်စင်းစားချက်တွေများရှိနေတာစပြည့်အဲ့လိုမျိုးအချက်တွေအပါဝင်ဟိုသူတို့ရဲ့တန်တုံးတွေရှိရပါဘူးဆိုတော့အဲ့ဒါတွေနဲ့မြန်မာပြည်ကအဖြစ်အပျက်တွေနဲ့ဟိုဘယ်နေရာမှာသွားပြီးတော့ဟိုကိုင်းဟိုရင်ဟိုဘယ်လိုအကိုင်းကြီးနေတယ်လဲဆိုတဲ့ဟာမှာသွားပြီးတော့ဟိုရင်းနေတယ်လဲဆိုတဲ့နေရာမှာမြန်မာပြည်မှာဖြစ်တဲ့ဟာတွေပြီးခဲ့တဲ့နှစ်မှာဟိုတရင်းရယူခွင့်မှာလဲဒီရခိုင်ကိစ္စတွေဘာလို့မှာတရင်းရခွင့်တော်တော်လေးတင်းတင်းကျပ်လောက်ထားတယ်ဆိုတော့ဒီဟာကလည်းဒါအော်အနောက်ဘက်လက္ခဏာလို့ကျွန်တော်မြင်နေပါတယ်။နောက်ကတော့ဒီ66ကကြီးလို့ဥရည်မျိုးအဲ့လိုမျိုးပြင်ဆင်နေတာလဲနောက်နေတာရဲ့အဲ့ဒီမပြင်ဆင်နိုင်ခင်မှာဒီသတင်းမီဒီယာနိုင်ငံဟိုတာမန်ပြည်သူဟိုနိုင်ငံသားတွေအပါဝင်ပါလိမ့်သတင်းမီဒီယာကလည်းဒီ66ကကြီးနဲ့တရားစွဲခံရတာတွေအန်စီခံရတာတွေရှိခဲ့တယ်။ပြီးတော့တခါသတင်းရခွင့်ပိုင်းမှာဆိုရင်လည်းဒါဒီဘောလို့ဟိုဒီဘောမှာဒီဖြစ်ခဲ့တဲ့သတင်းနောက်3ယောက်စကနေတင်ဘန်ကန်ရဲ့ကိစ္စဖြစ်ခဲ့တယ်။နောက်ကနှစ်ကုန်ပိုင်းမှာတခါဒီရိုက်တာသတင်းတော်နှစ်ယောက်နိုင်ငံတော်ကျွေးချယ်ဥပဒေနဲ့ဖန်ဆီးပြီးတော့အခုချိန်ထိကြရုံးပြင်ဆက်ဆင်းနေ။ဆိုတော့ဒီအချက်လက်တွေကဟိုပြီးခဲ့တဲ့2019တည်းမှာဖန်ဆီးကြတဲ့ကိစ္စတွေနဲ့ဒီဟိုအားလုံးလူသိချင်တာဟာတီတီကျကျပြီးမှကိစ္စတွေသုံးခုရှိနေတော့ဟိုတရင်းရောက်ခွင့်လည်းတားမြစ်ခံရတယ်အဲ့လိုဖန်ဆီးခံရတယ်တရားစွဲခံရတယ်ချုပ်နှောင်ခံရတယ်အများကြီးဆိုတော့ဒီနေရာတွေကဒီမြုံငင်းကိုဟိုတော့ပြီးတော့တက်ရောက်မယ်ညွှန်ငိမ့်မှာတော့ကြာသင်နေတယ်ဆိုရင်ဟာကတော့ဟိုညွှန်နဲ့ထားတဲ့ဟာလို့ပဲဟိုကျွန်တော်တော့ပြောချင်တယ်ပေါ့နော
်ဟုတ်ကဲ့ဟို
ဒီနေ့ကဒီတိုင်းသားပြင်းပြင်းညီလာခံမှာဝင်ပြီးပို့နိုင်လို့ကဒီဒီဟာကဟိုဒီလိုကြာသင်သွားတဲ့ဟာကိုလည်းသူဟိုဘယ်လိုခေါ်မလဲတအားခုခံကာကွယ်ပြီးပြောတာတော့မတွေ့ရအောင်သူတို့ဒီဟာကိုဘယ်လိုပြန်တက်လောင်ကြိုးစားမလဲဆိုတဲ့ဟာမျိုးပြောတော့တာတွေ့ရတယ်လက်ခံတဲ့သဘောမျိုးပြောတော့တာတွေ့ရတယ်ပေါ့နော်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဆိုတော့ဒီ now 2ကိုလည်းပဲဟိုတုံးသက်စေချင်ပါတယ်ဒီမြန်မာရေးကဲကပုံကူလည်းတခုဖြစ်တဲ့ဒီသတင်းစာဆရာဦးစေရသူပါဆိုတော့ကျွန်တော်ဒီ RSF အစီရင်ခံစာမှာအဓိကထောက်ပြရတဲ့အထဲမှာတော့ဒီပြီးခဲ့တဲ့နေ့ထက်မှသတင်းသမား20လောက်အရေးယူခံခဲ့ရတဲ့ကိစ္စနောက်ရခိုင်ပြည်နယ်မှာဒီကြောင်းရံပြဿနာတွေပြန်ပေါ်လာတဲ့အချိန်မှာသတင်းသမားတွေပို့ပြီးကျင်းနေကြတဲ့အချိန်တွေရောက်ခဲ့တာနောက်ကချင်းလိုရှမ်းတို့မှာဟိုဖြစ်နေတဲ့တိုက်ပွဲတွေမှာသတင်းယူရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့ကိုးကားပြီးတော့ဖော်ပြထားပါတယ်ဆိုတော့ဆရာဦးစေရသူကြီးကျွန်တော်ဒီပြီးခဲ့တဲ့နေ့ထက်မှဒီမြန်မာသတင်းလက်ခွင့်နဲ့ပတ်သက်လို့ရေဝီကတုံးတက်မယ်ဆိုလို့ရှိရင်ဘလို့အခြေအနေမျိုးတွေကဒီလိုမြန်မာနိုင်ငံဒေသလက်ခွင့်အစင်တန်းကိုဆွဲချသွားတယ်လို့ပြောနိုင်တယ်လေခင်ဗျာ
အဲဒီကအပြောများတာကိုနိုင်ငံတကာမှာပြောများတာရခိုင်ကိစ္စပေါ့ရခိုင်ကိစ္စမှာအဲဒီသတင်းယူခွင့်ကိစ္စပေါ့နော်ပြီးရကြတော့အခုဟောတာတော့ကျွန်တော်တို့ဒီရိုက်တာသတင်းထောက်ဒီကိစ္စပေါ့အဲ့နောက်ပြီးရကြတော့အရင်ကဟိုတရားစွဲကိစ္စတွေပေါ့နော်ဆိုတော့အဲ့ဒါတွေကတော့ဒီ2019အတွင်းမှာတော်တော်လေးဒီလူပြောများတယ်အပြင်မှာလည်းအပြင်မီဒီယာတွေမှာလည်းတော်တော်လေးပြည်ထောင်မိကြတယ်ပေါ့ဆိုတော့အဲ့ဒါတွေကကြောင်းလဲဆိုခုဟာကြာတာဖြစ်ပါလိမ့်မယ်ဟိုကြာမယ်ဆိုတော့လေဒီကျွန်တော်ဒီအတိုင်းဝိုင်းတယ်လေတရင်းလောကနဲ့ပတ်သက်နေတဲ့အတိုင်းဝိုင်းကတော့ကျွန်တော်ဟိုနှမ်းမိကြတာပေါ့ပြီးတော့မြန်မာလည်းဟိုအများအမ်းဒီအဖွဲ့လေးပေါ့လေတရင်းနဲ့ပတ်သက်လို့အညွှန်းကိန်းလုပ်တဲ့ဒီလိုဆက်မျိုးရရဲ့ဒီလူသားရဲ့မှာဒါမြင်ကွင်းထဲမှာအမြဲရောက်နေတာဟိုမြန်မာတရင်းကအမြဲတမ်းတက်နေတာဆိုတော့ဒီလိုလည်းပေါင်းချုပ်တော့အကဲခတ်မိနေလို့ပဲနော်ဆိုတော့အဲ့ဒါကြောင့်ဒီလိုဖြစ်နေတာပါပြီးတော့ဘလူးကအဲစစ်သားတော့နှစ်ခုရှိတယ်လို့ပြောတယ်။တစ်ခုကတော့ qualitative ဆိုတာလည်းဒီဒါမြန်မာနိုင်ငံနဲ့ပတ်သက်ပြီးသိနေကြွမ်းမဲ့ခြင်းနဲ့ဒီဒါမေးတာပေါ့လေနောက်တစ်ခုကတော့ခုနပြောတဲ့ဒီအင်းမြင့်ကျော်လည်းပြောတဲ့ဒီအမှုကိနေဘလောက်ဖြစ်ကြတယ်တနေ့ချင်းတရားဆွဲဆိုလဲအဲ့အမျိုးကိုဟောထောင်ချခံရတယ်လေအေးအေးယူခံရတယ်အဲ့အမျိုးတွေကိုလည်းပြောကကိန်းနာအဆင်ပြေတယ်ကျွန်တော်တွေ့တယ်ဟော qualitative ဆိုပြီးပြောတာပေါ့ဆိုတော့အဲ့နှစ်ခုပေါင်းပြီးတော့သူဟာကျွန်တော်တို့အဖြေထုတ်တဲ့ပြောပါတယ်ခင်ဗျာ
โอเคကျေးဇူးပါဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဒီဟိုနိုင်ငံတကာမြန်မာသတင်းအဖွဲ့ BNN အမှုဆိုင်ဒါရိုက်တာနိုင်ကစော့မွန်ကိုလည်းဆွေးနွေးစေချင်ပါတယ်တခြားမဟုတ်ပါဘူးဒီသတင်းလက်ခွင့်နဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကကျွန်တော်ဒီ mainstream media တွေမှာပဲကြုံရတာမဟုတ်ပါဘူးဆိုတော့ဒီတိုင်းသား media တွေလုပ်ငန်းငယ်တွေမှာလည်းကြုံရမှာပါဆိုတော့ဒီလက်ခွင့်တွေကန့်သက်ခံရတဲ့အပိုင်းတွေမှာဒီတိုင်းသား media တွေမှာရောဘလို့အခက်အခဲမျိုးတွေကြုံရရလဲပြီးခဲ့တဲ့နေ့တည်းမှာ
ဟုတ်ပါတယ်ဒီကျွန်တော်တို့ reina media တွေလည်းသူဟိုဒီမှာလာသူ mainstream media တွေလိုမျိုးလာသူဒီနိုင်ငံသားဒီနေ့တော့မျိုးပဲဒီဒီသတင်းယူတဲ့အခါမှာတော်တော်လေးကိုမနေ့ကဆက်ခဲတွေ့တာပေါ့ဒီကတော့ဒီကတော့ဟိုဒီမှာဒီဒီဘောချမ်းပြည်နယ်မှာမူရစီဝဖန်ပေါ်ဖန်စီခံတဲ့ဒီနေ့တော့ကိစ္စပေါ့ဆိုတော့ဒီ China media အများပြားတော့ကျွန်တော်တို့ဒီလွန်နေဆိုင်ဖွဲ့စည်းနေဆက်ဆံနေရှိကြတယ်ဒီဆိုတော့လွန်နေဆိုင်ဖွဲ့စည်းတဲ့ဒီလုပ်ငန်းတွေဆောက်ရှာမှုတွေလို့မြန်တဲ့လူတွေကဒီနေ့ကတည်းကတော့ပြောတင်းကြီးနေတဲ့ဖွဲ့စည်းဖြစ်တာပေါ့ဆိုတော့ဒီဖန်ဒီထပ်ပေါ်လာတဲ့ဒီနောက်ပိုင်းဒီ18တက်ကတော့ကျွန်တော်တို့ဒီဖရားတွေနောက်ကတော့တော်တော်လေးဝဟာတာဖြစ်တာပေါ့ဒီ ESM ထိုးရတဲ့ဖွဲ့တွေကိုမတဲ့ဘယ်ဘယ်ညာဘယ်တည်းညာဖန်ခံမှာရင်းဆာမှာဆော်ပြပါလေဒီမျိုးတွေကျွန်တော်မှကြောက်ကြောက်လာလာနေဒီနေ့တော်ယူရဆက်တွေ့တာပေါ့နော်နောက်တစ်ခါတော့ရခိုင်ရရခိုင်ရတဲ့အမြင်ကြားရတဲ့နောက်ယူရပြီးပေါ့ပါဘူးဒီရက်ကနေနောက်ပြီးလဲသတင်းတော်ယူဖို့ခက်ပါလေရငုံကတော့ဒီနေ့နောက်ယူရမကပါဘူးပြေပါနေမှာရှိနေတဲ့သတင်းတော်ကိုနေမှာရှိနေတဲ့နောက်လေဒီသတင်းကိုတော်ယူမလားတော်ယူမလားဆိုတော့နေနဲ့နောက်ကနေပြီးတော့လိုက်ပြီးတော့ထောက်နေတယ်လိုက်ပြီးတော့ထောက်ပြထောက်တယ်အဲ့ဒါတွေလည်းရှိတာပေါ့အဲ့ဒီအခက်အခဲတွေလည်းရှိတယ်နောက်တစ်ခုကတော့ကျွန်တော်တို့တိုင်းနာမီဒီယာမှာတော့ဒီမီဒီယာကညာတော့အဖြစ်ကဟိုဒေသမီဒီယာတွေပေါ့နော်သူကငယ်တာပေါ့ငယ်တော့ဒီကိုယ့်ရဲ့နေရာမှာဟိုကဒီဒါတစ်ခါတည်းခွဲခြားဆက်ဆံမှုခံရတယ်တဘောကဒီမီဒီယာကြီးတွေမီဒီယာကြီးတွေပြီးတဆွေမီဒီယာတွေဖြစ်ဒီသူရနေစကားပြောတဲ့ခါမှာဖြစ်ဖြစ်လွတ်တော်ရစကားပြောတဲ့ခါမှာတွေ့ဒီနဲ့တို့ interview တွေပေးတယ်မျိုးမေးလို့ရတယ်ချက်လက်တွေယူလို့ရတယ်တချိန်တည်းမှာပဲတိုင်းနာမီဒီယာကျတော့အဲ့လိုမျိုး interview မေးတာဆက်လို့တော်တဲ့ဝင်နဲ့အစာဒီပိတ်ပင်လာစီခါတာရဲ့ non interview တွေလိုလည်းနဲ့မရတာရဲ့အဲ့ဒီမီဒီယာလုပ်ငန်းကြီးနဲ့ဖွဲ့ကြီးနဲ့မီဒီယာလုပ်ငန်းဖွဲ့ကလေးတွေကြားမှာဒီခွဲခြားဆက်ဆံတဲ့ဘောအပင်ပင်မမီဒီယာနဲ့ဒီတိုင်းနာမီဒီယာကြားမှာဒီခွဲခြားဆက်ဆံတဲ့ဘောတွေအဲ့ဒါတွေကြုံတွေ့ရတယ်ဒီတရက်နေ့မှာတော့ဒီဒီကိစ္စတွေတော်တော်ပြောဖြစ်ပါတယ
်ဟုတ်ကဲ့ကိုနိုင်ဆောင်မှကျေးဇူးပါဆိုတော့ဒီဒီ RSF ရဲ့ဒီအစီအခံစာမှာပဲဒီအာနာပိုင်းနေအထူးသဖြင့်ဒီစစ်တပ်ကမကြိုက်တာမျိုးသတင်းဖော်ပြဖို့အခက်အခဲရှိတဲ့အတွက်ဟိုကိုဗလာဒီစင်စာလောက်ရတဲ့အခြေအနေကိုလည်းထောက်ပြထားရှိပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုဒီဟိုနိုင်ငံတကာသတင်းစံတာတစ်ခုဖြစ်တဲ့ဒီ NHK ကဥတီယာသွေးလည်းရှိနေပါတယ်ဆိုတော့ဥတီယာသွေးရဲ့အတွေ့အကြုံရပဲဖြစ်ဖြစ်ပေါ့လေဆွေးနွေးစီရင်ပါတယ်ခင်ဗျာဒီနိုင်ငံခြားသတင်းမီဒီယာမှာလောက်ရတဲ့သူတယောက်အနေနဲ့ရောဘလို့အခက်အခဲမျိုးတွေကြုံရလဲဆက်လေအခုတော်တော်များတော့ပြောနေတာကတော့ဒီသတင်းရယူမှုအခက်အခဲနဲ့ပတ်သက်လို့တော်တော်ခက်ခဲတယ်ဆိုပြီးတော့ဟိုပြင်းရအောင်ပြပါအောင်ထောက်ပြနေတယ်ဆိုတော့
ဟုတ်ကဲ့ဟိုကတော့အများကြီးကတော့တော်တော်များများပြင်ပြတော့ဆွေးနွေးတော်ပြီးသားပါဆိုတော့ကျွန်တော်အနေနဲ့တော့ဒီမိကုန်းပေါ်မှာခြေခံပြီးပြောအောင်ဆက်တော့တစ်ချက်ပြောပြရတခုပါရှိတယ်ဆိုတော့ကျွန်တော်တမတော်အနေနဲ့ရတယ်တရင်နဲ့ပတ်သက်လို့ရှိလို့ရှိလို့ရှိရင်တို့ကကန့်သက်ပြီးတော့ဟိုထုတ်ပြန်တယ်တို့ကအကန့်သက်နဲ့ကျွန်တော်တို့ဖိတ်ကြားပြီးတော့ရှင်းလင်းတာရှိတယ်တို့ဒီစီးရီးလေးပြင်တာတွေပါတို့ရှင်းလင်းထုတ်ပြီးတော့ကောင်းတယ်အကန့်တည်းကျွန်တော်တို့ခေါ်တော့အလေးရှိတယ်အဲ့လိုပဲနောက်တစ်ပဲသူကပမာလဲအဲ့ဒီလိုပဲဟိုကျွန်တော်တို့ဒီဒီနိုင်ငံတော်မီဒီယာပဲကာဗာလုပ်ပြီးကျွန်တော်တို့ဒီပြည်ပမီဒီယာတွေကိုအကန့်တည်းထားတာစီရင်တော့ပေးမွင်တာလည်းရှိတယ်ဆိုတော့ဒီကတော့ right to information ပါ right to information တက်တာအကြီးရဲ့ရှိတယ်ရှိတဲ့အခါကျတော့ကျွန်တော်တို့ကဓာတ်ပုံဆိုးတာတက်မတော်ပဲဒီလက်ရှိဆိုတော့ဒီတို့ကကိုယ်ပိုင်မီဒီယာတွေရှိတဲ့အတွက်ပေါ့လို့အဲ့တို့ထုတ်ပြန်ပေးနေတယ်ပေါ့နော်တကယ်တည်းဒီကဟိုဒီအခွင့်အရေးတွေခါလဲရမယ်ပေါ့နော်အဲ့တော့သူတို့ဒီပြောင်းတော့သူတို့အားကောင်းအောင်လုပ်နေတဲ့ပြဿနာ တော့ဒီမှာကျွန်တော်တို့နားမလည်တဲ့ချက်ကပါလေဆိုတော့ကျွန်တော်တို့ကန့်သတ်ထားတာလားဒါမှမဟုတ်သူတို့မီဒီယာကပြောကျင်တဲ့ဟာကိုပို့ပြီးတော့ထင်ရှားပြီးသူတို့ထုတ်ပြန်ကျင်တဲ့ဟာကိုပဲဇောင်းသေးပြီးထုတ်ပြန်ကျင်ပြီးကျွန်တော်ဒီအကန့်သက်ရှိရတာဆိုတဲ့ကိစ္စကျွန်တော်တို့လည်းမတဲခွဲဘူး။ဟိုအဲ့တော့ဘယ်လိုလဲဖြစ်ဖြစ်ကျွန်တော်တို့မှာအကန့်သက်ခံရတယ်။ဆိုတော့တရေတွေကိုကျွန်တော်တို့ဒီဆိုတာဒီဒီစစ်တပ်ကစီးကျွန်တော်မီဒီယာနဲ့ကျွန်တော်ရေမောင်းတမ်းပြီးကျွန်တော်တို့တရေရယူခက်ခဲတဲ့နေရာတွေရှိတယ်။ဟိုတန်းလူကြီးမရတာရှိတယ်။နောက်တစ်ခါကျွန်တော်တို့ပြည်ရင်တွေပြည်ရင်တွေရတာရှိတယ်။ဆိုတော့ဒါဒီအားလုံးကိုဟိုတစ်ဖက်ကအစိုးရကမပေးတာခက်ဘာလို့ချွတ်နိုင်မှလည်းမပေးချင်တာရှိတယ်။ချွတ်နိုင်ရင်တော့အတူရှိတဲ့မီဒီယာနဲ့ပဲထုတ်ပြန်မယ်သူရဲ့အစံအသတ်နဲ့ပဲအတူထုတ်ပြန်ခြင်းတော့ပဲထုတ်ပြန်မယ်ဒီထုတ်ပြန်ခြင်းနဲ့ version ဒီပုံစံနဲ့ဒီထုတ်ပြန်မယ်ဆိုရဲမူပုံလဲကြိုင်တာဒါတွေကတစ်ဖက်မှာကျွန်တော်တို့ဒီသတင်းအဆင့်အတန်းသတင်းလုံးတစ်ခုအဆင့်အတန်းနေလဲဟိုလဲကြာဆင်းသွားစီရဲအတူရခေါ်အယူအဆ policy ရဲ့ဗျ
โอเคกุติยาซุยซุนิเปียเจซุบาสรเราเจนเราดิซุนิเวทโตกปาวินซุนิโวเซตตัดทาเดปกโกติชูเลลีไลมามาชินิบาดิเดสรอยินซงติยอกกะรอไทนายงานกะโกตีเหลมูวาโกตีเหลมูเวตโบดาเลซุนิลุยาบาคะเมีย
โอเคคะเมียเจนอนีเนียรอดิตะเกนตมะรีโกเนาะมะตยาพันทีนาซัพพะเดรีเจนเราตีเนียบาเดคะเมียนาวมะรออมันตยาเปียวเดลูรีโกเนาะพันทีถองซะไลดิเลชิเดดิရဲဘော်နော်လူငယ်ရဲဘော်ကောင်ကိုထွေးဆိုတာနော်ဒီလူအတွက်အများကြီးနော်ဒီလူတွေအတွက်အများကြီးသူကကိုစားပြည့်တဲ့လူတယောက်အဲ့ဒါကိုနော်မတရားဖန်တီးရတယ်နောက်ပြီးတော့နော်သူရဲမုန်းမုန်းရနိုင်သူကနော်သူ့ကိုနော်အမှန်မှားတော့ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်တော့သူ့ကိုဖန်တီးဖို့တော့မသိဘူးကြာအမှန်တရားပြောတဲ့လူနော်ဒီလူတွေကိုကိုစားပြည့်တဲ့လူပါနော်နောက်ပြီးတော့သူ့ရဲ့အဆင့်အတန်းကနော်ရဲသူ့ရဲမူကြီးအနေနဲ့ကတော့သူ့ရဲမင်းကြီးအဆင့်ကိုတင်ဖို့ကျွန်တော်တို့အနေနဲ့လိုလားတယ
်ဟုတ်ကဲ့ဒါကကိုတီးလည်မှုအမြင်ပေါ့ခင်ဗျာဟိုအထူးသဖြင့်ကိုတီးလည်မှုကဒီရိုက်တာမှုဟိုစိတ်ဝင်စားရတဲ့တူပါတယ်ရိုက်တာမှုနဲ့ပတ်သက်ပြီးအဓိကပြောတာနောက်တစ်ခုကတော့ကျွန်တော်တို့ဒီစင်ကာပူကကိုနေဦးလင်းမှာကိုနေဦးလင်းသဘောထားလဲဆွေးနွေးလို့ရပါတယ်ခင်ဗျာ
ကျွန်တော်သဘောထားတော့ငါချက်3ရက်လောက်ပြောမှာပေါ့ဗျာနံပါတ်1ကပြောချင်တာကတော့ဒီမီဒီယာပေါ့နော်သတင်းမီဒီယာဆိုတဲ့သဘောတဘာဝကိုလူတိုင်းကတော်တော်များများတော့တချို့လောဟိုတလွဲသုံးတယ်လို့ကျွန်တော်ထင်တယ်ပေါ့ဗျာသတင်းမီဒီယာမီဒီယာဆိုတာကကျွန်တော်အမြင်ပြောရလို့ရှိရင်မယ်ရာပေါ့နော်မှန်မြင်တစ်ချက်လိုပဲဖြစ်ရမယ်အဲ့တော့သတင်းမီဒီယာအကောင့်တွေဖော်တဲ့လူတွေဟာတရားတကြူးလည်းမဟုတ်ရဘူးရှေ့နေလည်းမဟုတ်ရဘူးသူကဖြစ်ပျက်စဉ်တွေကိုတင်ပြတဲ့လူအဆင့်ပဲဖြစ်ရမယ်သူရဲ့သဘောထားမှတ်ချက်မပါရဘူးသဘောထားမှတ်ချက်ပါလိုက်ရင် leading လုပ်လိုက်ရတဲ့တပြိုင်နက်တည်းနော်ဟိုတစ်ဖက်ဖက်ကိုထိခိုက်သွားတယ်ပေါ့နော်ထိခိုက်သွားတဲ့အတွက်ပရိသတ်မှာပဲဖြစ်ဖြစ်ဘယ်သူမှပဲဖြစ်ဖြစ်ဟိုဟိုတော်တော်ဆိုးဆိုးရွားရွားဟိုယုံကြည်မှုလျော့နေသွားစီစေပေါ့နော်ဒီအချက်ကတော့နောက်တစ်ချက်ကတော့ကျွန်တော်တို့အခုပြောနေတဲ့သတင်းမီဒီယာဆိုတဲ့စံဟာအမေရိကပဲဖြစ်ဖြစ်စင်ကာပူမှာပဲဖြစ်ဖြစ်ဗြိတိန်မှာပဲဖြစ်ဖြစ်အဲ့လိုဆန်နဲ့အများဆုံးပြောကြတယ်ပေါ့နော်အနောက်နိုင်ငံကဒီဒီမိုကရေစီရဲ့ပေရန်နဲ့ပေါ့ဒါပေမဲ့ကျွန်တော်တို့နိုင်ငံရဲ့ပြဿနာကဘာလဲဆိုတော့ကျွန်တော်တို့နိုင်ငံမှာပြည်တွင်းစစ်ဖြစ်နေရှင်းရှင်းပြောရင်ပြည်တွင်းစစ်ဖြစ်နေပြည်တွင်းစစ်ဖြစ်နေတော့ပြည်တွင်းစစ်ကိုအုပ်ချုပ်သူအနေနဲ့တာဝန်ယူရတဲ့အစိုးရရှိမယ်သမရောရှိမယ်တဖက်အဖွဲ့အစည်းတွေရှိမယ်ဒီကြားထဲမှာမီဒီယာကအနောက်တိုင်းနိုင်ငံများကဲ့သို့ဆောင်ရွက်လို့ရမရဆိုတဲ့ပြဿနာရှိတယ်အဲ့ဒီပြဿနာကိုနားမလည်ဘဲနဲ့เนาะဟိုကျွန်တော်တို့လူကျင်တဲ့ပုံကံအတိုင်းပြောမယ်ဆိုရင်ဘာဖြစ်လာမလဲဆိုပို့ပြီးတော့ဝေးကွာတဲ့အဆင့်ကိုရောက်သွားစီမယ်လို့ထင်တယ်ပေါ့เนาะကျွန်တော်အမြင်ပြောရရင်ကျွန်တော်လည်းဝန်ထမ်းလေးလှုပ်ဖူးတဲ့အခါကျတော့ဝန်ထမ်းမှာတကယ်တကယ်တော့သူ့မှာစီကန်းတွေဥပဒေတွေလှုပ်ထုံလုံနည်းတွေအများကြီးရှိတယ်အပြင်အရက်ဖက်နဲ့မတူဘူးအဲ့ဒီစီကန်းတွေကိုဖောက်ဖျက်ပြီးတော့ကျွန်တော်တို့ဒီလိုက်နာလို့မရဘူးဥပဒေရဲ့သဘောတဘာဝမှာလည်းเนาะမပြည့်ပြည့်သေးဒီကာလပတ်လုံးเนาะဟိုမဖြက်ထားသေးဒီကာလပတ်လုံးလိုက်နာရကျွန်တော်ဆိုရင်ဝန်ထမ်းလုတ်ခဲ့တာဖြစ်တဲ့အတွက
်เนาะစီကန်းတွေကိုဆိုတော့ကိုနေဦးလေးဟာကိုယူပြီးကျွန်တော်တို့ပြန်ကောက်မယ်ဆိုလို့ရှိရင်เนาะဒီဟိုမြန်မာနိုင်ငံရဲ့ဒေသလွတ်လပ်ခွင့် ခြေနေကိုဒီနိုင်ငံကစတဲ့အနေနဲ့နေရာကအတိုင်းမှာတိုင်းလို့မရဘူးဆိုတဲ့သဘောထားမျိုးလို့ကျွန်တော်နားလည်လို့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ကျွန်တော်ဦးမြင့်ကျော်ကိုဟိုဖြည့်ဆည်းချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီမှာတစ်ခါတစ်ခါဟိုပိုကြားလေးရှိပါတယ်မြန်မာနိုင်ငံလို့အထူးသဖြင့်ပေါ့လေအတွင်းကုပြောင်းကစားတိုင်းပြည်မျိုးမှာထိလွယ်ရှာလေအခြေအနေတွေရှိနေတယ်ဒါကြောင့်သတင်းမီဒီယာလက်ခွင့်ရအပြည့်အဝမရနိုင်သေးဘူးဆိုတဲ့ငြင်းကုန်မှုတွေလည်းရှိပါတယ်ဆိုတော့ဒီမြန်မာနိုင်ငံမှာသတင်းလက်ခွင့်ဟာတတလောအခြေအနေကြီးအကန့်အသတ်နဲ့ရှိနေရဆိုတာလက်ခံနိုင်စရာအခြေအနေလို့ဆိုလို့ရပါခင်ဗျာ
တော့ကျွန်တော်ညီမတော့ဟိုသတင်းမီဒီယာသတ်သွားပြောသလိုပေါ့လေဟိုတကယ်ကိုကြည်စုံကြည်ကြည်စုံပြီးတော့တော့ဝါတမတမမျှတာရယ်ဆိုသတင်းမီဒီယာမျိုးကိုဟိုဘယ်လိုခေါ်မလဲအားလုံးဖြည့်ရမယ်ဆိုရင်စံမျိုးကတော့နည်းနည်းသိကျင်စံတယ်ဆိုတော့သတင်းမီဒီယာဟိုဘဟုဝါရပေါ့လေဘဟုဝါရဆိုတာဟိုတမျိုးမကလွတ်လပ်လပ်ထွန့်ဟိုပေါ်ထွက်လာဖို့အတွက်အဲ့လိုမျိုးဥပဒေအပိုင်းရရောဒီအခြေအနေရရောဒါအစိုးရကအဲ့ဒီဟာမျိုးကိုဟိုအခြေအနေမျိုးကိုဖန်တီးပေးဖို့အားပေးဖို့လိုတာပေါ့နော်အဲ့ဒီအနေအထားမှာကျွန်တော်မတူတဲ့အမြင်တွေမတူတဲ့ရှုထောင့်တွေနဲ့မတူတဲ့တင်ပြချက်အရေးအလေးပေးမှုပေါ့အဲ့ဒါတွေကဒီမိုကရေစီရဲ့နေသားရဒီမိုကရေစီကိုတွားတဲ့ညံမှာသူရဲ့အမြင်တွေနားထောင်ဖို့ဆိုတဲ့ဟာမျိုးပေါ့စောစောကပြောသလိုပန်းနိုင်တစ်ခုကိုတွားနေကြတယ်ရှောင်နေကြတဲ့အချိန်မှာမီဒီယာတို့ဘာလို့ရဲ့ဟိုဝေမှန်မှုတို့ပြောဆိုမှုအတန်နေတိတ်နေစေခြင်းနဲ့ဆိုရင်တော့ဟိုဘယ်လိုခေါ်မလဲမဝေမှန်ညာနဲ့ဆိုတဲ့ဟာမျိုးဆိုရင်တော့အဲ့ဒီဟာမျိုးကဟိုဘယ်လိုခေါ်မလဲဟိုတော့အင်္ဂလိပ်လိုတော့ authoritarian သဘောမျိုးသွားတယ်ဟိုမြန်မာလိုဆိုရင်တော့အာဏာတစ်ခုနဲ့အတိုင်းအတာတစ်ခုနဲ့ထိန်းချုပ်ထားမယ်ဆိုတဲ့ဟာမျိုးပေါ့နော်တခါလေးမှနိုင်ငံတော်ရဲ့အချုပ်ချာအာဏာရေးနိုင်ငံတော်ရဲ့ကျိုးစီးပွားဒါပေမဲ့အဲ့ဒီစကလုံးကြီးကဘလူအိဋ္ဌိပင်နဲ့အိဋ္ဌိပင်ဖွင့်တယ်ဆိုတဲ့ဟာမျိုးသင်္ချင်းလေးလေးမရှိတဲ့အတိုင်းတခါလေးမှအဲ့ဒါတွေကဟိုသင်ကြီးပြီးတဲ့စကလုံးလားလို့ကျွန်တော်တို့အနေနဲ့တန်ရဖြစ်မိရပါတော့ဆိုတော့ကျွန်တော်တို့တော့စံကိုဒီတန်ဖိုးကိုကျွန်တော်တို့တန်ဖိုးထားရဆိုအဲ့စံကိုရအောင်စူးစမ်းဖို့ပဲကျွန်တော်တော့ဟို
ကျွန်တော်အမြင်ကျွန်တော်ယူဆတော့ဆီလိုကကျွန်တော်တို့ကကျွန်တော်တို့ကဘယ်လိုပြောမျိုးမျောလင်းချက်ကမြင်မြင်မှမှထားတင်တယ်ဟိုဒီစံတွေကိုဟိုအနေနဲ့မတိုင်းဘူးဆိုတာအထက်ပေါ့လေဒီစံတွေမိအောင်ကြိုးစားတာမျိုးကပိုပြီးဒိဗေရှိရဆိုတော့ဟိုသဘောလို့ကိုမြင့်ကျော်ဆိုချင်တာပေါ့လေ
ဟုတ်ပါတယ်မှန်ပါတယ်အဲ့ဒီယူဆ
ဆိုတော့ကျွန်တော်ဒီဦးစီရဲ့သူရဲ့သဘောထားလဲကျွန်တော်ကြားချင်ပါတယ်ခင်ဗျာကျွန်တော်တို့အခုဟိုစောစောကပြောကြတယ်လို့ပေါ့လေဒီနေရာကမှာကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ဟိုလွတ်လပ်ခွင့်တို့ဘာလို့ဆိုတဲ့နေရာမှာသတင်းမီဒီယာလွတ်လပ်ခွင့်မပြည့်လူခွင့်ပဲဖြစ်ဖြစ်နိုင်ငံတကာစံနှုန်းနဲ့နေရာကတိုင်းမှာတိုင်းလို့မရဘူးဆိုတဲ့အမြင်တွေလည်းရှိပါတယ်ဆိုတော့ဦးစီရဲ့သူရဲ့သဘောထားကဘယ်လိုရှိလဲခင်ဗျာ
အဲကျွန်တော်တို့ဟိုနိုင်ငံဖွံ့ဖြိုးမှုနဲ့ဒီမီဒီယာဖွံ့ဖြိုးမှုနဲ့ပေါ့လေဒါနဲ့ကတော့ကျွန်တော်တို့ချိန်နေတာပေါ့ချိန်နေတာပေါ့ဆိုတဲ့အခါကျတော့ဟိုဒီ context ဆိုလေကျွန်တော်တို့ media တွေကတော့ဒီ context ဆိုတဲ့ဒီအခြေအနေကိုကျွန်တော်တို့သိပြီးတဲ့အခါကျရင်ဒါကဒေတာပေါ်ပြရတာပဲဒါပေမဲ့သတင်းစာလွတ်လပ်ခွင့်ဆိုတာကတော့ဟိုသတင်းစာဘက်ကလည်းဒါကဒီတာဝန်ယူမှုတာဝန်ခံမှုကျွန်တော်တို့ခေါ်တာပေါ့နော် responsible journalism ပေါ့အဲ့ဒါနဲ့သတင်းကိုအမှန်အမှားကျွန်တော်တို့ဝေဖန်ထုတ်ပြမယ်နောက်ပြီးတဲ့အခါကျရင်ဒီတကယ်ဖြစ်ရတဲ့ကိုလူတွေသိအောင်ဒါရှင်းပြမယ်ပေါ့နော်အဲ့လိုမျိုးရှင်းပြရဆိုရင်ခုနနိုင်ငံဖွံ့ဖြိုးရေးမှာဒါ media ကထောက်ကူပေးဖြစ်တယ်။နောက်ပြီးတဲ့ခါကျရင်တက်လိုက်ရလဲကျွန်တော်မရောက်ဘူးပေါ့နော်။အဲ့လိုမျိုးဆိုရင်တော့သူကမီဒီယာဖွံ့ဖြိုးမှုနဲ့တိုင်းပြည်ဖွံ့ဖြိုးရေးကပထမတည်းကျွန်တော်ဖြစ်မှာပဲပေါ့နော်။ဆိုတော့ဘယ်နိုင်ငံမှာမို့လို့ကျွန်တော်မီဒီယာကတော့မလွတ်လပ်ရဘူးပါညာ။ဒါရီကတော့ဟိုနိုင်ငံရဲ့နိုင်ငံရေးစနစ်နဲ့ဆိုင်နေပေါ့နော်။ဒါပေမဲ့မီဒီယာလို့ကျွန်တော်ပြောလိုက်ရင်တော့ဒါကမီဒီယာဆိုရင်ဒါအမှန်တိုင်းကြီးသားတင်ပြမယ်။ပြီးတဲ့ခါကျရင်ဒီတိုင်းပြည်ရဲ့အစိုးရနဲ့ပြည်သူကြောက်ပေါင်းကူပေးတယ်ပေါ့။အခုကျွန်တော်တို့ဒီဟိုအမိုက်ပုံပြီးတော့တဲ့ကိစ္စဆိုရင်လည်းဒါကဒီမီဒီယာကဒါစင်စက်မပြတ်ရေးသားပေါ်ပြတဲ့အတွက်ခုနလိုမျိုးဝင်းချုပ်တို့ဒီဒါခြေပင်သားရေးဝင်ကြီးပေါ့နော်ကျွန်တော်မျိုးတော်ဝန်တို့တောက်လျှောက်သွားကြည့်ပြီးတဲ့ခါကျရင်အခြေအနေတွေပြောင်းပြီးတော့ကျွန်တော်ထိုင်ရနေပြီးတော့ကျွန်တော်ဒါရုပစ္စည်းတွေပါပြီးတုတ်တာတော့အဲ့လိုမျိုးတွေကျွန်တော်တို့ဖြစ်သွားတယ်ဆိုတော့ကတော့မီဒီယာနဲ့ဒီအစိုးရနဲ့ပေါ့နော်ဒီတိုင်းပြည်တိဆောက်ရေးမှာကျွန်တော်တို့ကဖက်ပေါ့ဒီမတူညီတဲ့ဘက်နဲ့ဘက်ကနေကျွန်တော်တို့ကလုပ်နေကြတာပေါ့ဆိုတော့မီဒီယာဘက်ကတော့ဒါ responsible ကျွန်တော်ဖြစ်ရမှာမှန်တယ်တစ်ဖက်မှာကြောက်လဲမီဒီယာလွတ်လပ်လပ်ဖြစ်မှာပဲဒါကသူလုံးလို့သူလုံးမဲ့အလုပ်ပေါ့နော်ဒါကိုကျွန်တော်ဖြောင်းဖြောင်းလုပ်နိုင်ပါတယ်အဲ့တော့ဟိုဥင်းမြင့်ကလည်းပြောတော့ပြောသွားပါတယ်တမရတဲ့ကျွန်တော်ဥင်းမြင့်ကလည်းမီဒီယာရဲ့အခန်းကဏ္ဍကိုဒီအားကြီးလိုက်စားမှုတိုက်ဖြတ်ရေးလိုဟာမျိုးမှာမီဒီယာရဲ့အခန်းကဏ္ဍကိုဒါဒီကျုံတော်သွားတာကျွန်တော်တွေ့ရတယ်ပေါ့နော်ဒီတော့အခါကျတော့ကျွန်တော်မြန်မာပြည်လိုမျိုးမျိုးစားနိုင်ငံဆိုရင်လည်းမီဒီယာလိုအပ်တယ်ဆိုတော့ဟိုတမရဥင်းမြင့်ကိုယ်တိုင်ကလက်ခံသွားတဲ့သဘောတော့ ကျွန်တော်တို့ရှိပါတယ်ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီမှာဒီစွန်းနေပွဲနဲ့ဆက်နွယ်နေတဲ့ဟိုစာဆောင်လဲဒီမှာကျွန်တော်အရင်းသိလို့ဖော်ပြခြင်းပါတယ်ကျွန်တော်ဒီချိန်ရဒီဝိုင်းရင်တင်းစားဆရာတယောက်ဘွားကနေပြန်ချိုင်းဒုတိယဝန်ကြီးဖြစ်သွားတယ်ဥအောင်လာထုံးကဒီ RSF အစီရင်ခံစာနဲ့ပတ်သက်လို့ဒီ Facebook ကနေသူမှတ်ချက်ပေးထားတဲ့စာပါမဆုမွန်ဖော်ပြပေးပါဦးလေ
ပုံမှန်လေးလေးပြောရမယ်ဆိုလို့ရှင်တော့ဒီ RSF ကအညွှန်းကကျွန်တော်တို့နိုင်ငံကြမယ်ဆိုတာကိုအညွှန်းမထွက်ခင်ကတည်းကကျွန်တော်ဇန်နဝါရီလလေပြန်ကြားရေးဒုတိယဝန်ကြီးမဖြစ်ခင်တတိယမီဒီယာကောင်စီဒုတိယဥက္ကဋ္ဌအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့စဉ်ကပင်ခံမှန်းထားပြီးဖြစ်လို့သိပြီးတော့မအံ့ဩပါတဲ့ဒီနေ့အညွှန်းကိအသေးစိတ်ကိုရှာဖွေကြည့်လိုက်ပါတယ်ကျွန်တော်တို့ရဲ့အပေါ်မှာရှိတဲ့မိတ်ဆွေနိုင်ငံတွေကတီတီလင်ကဖိလစ်ပင်းအင်ဒိုနီးရှားစသဖြင့်အားကြစရာတွေ့ရပါတယ်တဲ့စိတ်မသက်သာစွာနဲ့ကျွန်တော်တို့ရဲ့အောက်ကိုကြည့်လိုက်တော့ကမ္ဘာအကြီးဆုံးအိန္ဒိယနိုင်ငံဒီမိုကရေစီနိုင်ငံက138ပါကစ္စတန်နိုင်ငံက139ထိုင်းက140ကမ္ဘောဒီးယားက142မလေးရှားက145ဘင်္ဂလားဒေ့ရှ်က146စင်ကာပူက151ဗီယက်နမ်က185နဲ့တရုတ်က186ဆိုပြီးတွေ့ရပါတယ်တဲ့နောက်ဥရောပဒီမိုကရေစီနိုင်ငံတွေရဲ့အညွှန်းကိန်းကျဆင်းမှုကိုတစ်ချက်ကြည့်လိုက်တော့ဒိန်းမတ်ကအနှုတ်5ဆလိုဗက်ကီးယားကအနှုတ်10နဲ့ချက်သမ္မတနိုင်ငံကအနှုတ်17ဖြစ်တာကိုတွေ့ရပါတယ်တဲ့ဒီတကြောပြဒီမိုကရေစီတက်တန်း9နှစ်စာနယ်ဇင်းလွတ်လပ်မှုတက်တန်း5နှစ်တာတာပဲရှိသေးတဲ့စင်ခေါ်မှုဘောင်းဆောင်နဲ့နဗန်းလုံးနေရတဲ့ကျွန်တော်တို့အတွက်ကတော့အနှုတ်6နဲ့အဆင့်139ရတာကိုရှင်ကြည့်လိုက်ရင်တော့အနည်းငယ်စိတ်သက်သာမှုရသွားပါတယ်ဆိုပြီးတော့သူကရေးထားပါတယ်ရှင်
ဟုတ်ကဲ့မဆူမွန်ကျေးဇူးပါဆိုတော့ဟိုဒီသူ့ရဲ့မှတ်ချက်မှာတော့အဓိကတော့ဒီတခြားဒေသနိုင်ငံတွေမှာလည်းတရင်လက်ခွင့်အစင်တန်းအတက်ကျရှိရာတွေကိုထောက်ပြထားတွေ့ပါတယ်ဒီကမ္ဘာအကြီးဆုံးဒီမိုကရေစီနိုင်ငံလို့ဆိုနိုင်တဲ့ဒီအိန္ဒိယလိုနိုင်ငံကတော့မှမြန်မာနိုင်ငံတဲ့တစ်စစ်နေနေတာကိုလည်းသူကထောက်ပြပါတယ်ဆိုတော့ဟိုဒါကတကမ္ဘာလုံးတိုင်းတန်နဲ့ကြားလို့များမြန်မာနိုင်ငံလိုက်ကြရတဲ့သဘောမျိုးလားဆရာဦးစီရဲ့သူသဘောလားဆွေးနွေးပြပါဦးခင်ဗျာ
အဒူဝန်ကြီးအနေနဲ့ဒီလိုမျိုးဒီဆင်ဆက်မှတ်ပြပေါ့နော်ဒီတောက်လျှောက်ဒီတရင်လောက်ကနေပတ်သက်ပြီးတော့ဒါကြည့်နေတယ်ဆိုတော့ကျွန်တော်တို့တော်တော်ဒါကောင်းပါတယ်ဒီကိစ္စလည်းတရင်နမဆိုတော့လေဆိုတော့ဟိုနိုင်ငံတကာမှာလည်းကြားရလဲရှိတက်တာလည်းရှိပေါ့နော်ဒါပေမဲ့ဒီကျွန်တော်တို့ကတော့ဟိုသူများနိုင်ငံနဲ့ကျွန်တော်တို့ရှင်ကြည့်ရမှာဖြစ်တယ်လို့ကိုယ့်နိုင်ငံနဲ့လည်းကျွန်တော်တို့စဉ်းစားဖို့လိုပါတယ်အဲ့တော့ကိုယ့်အောက်မှာတော့ဘာပြောပြောအိန္ဒိယလိုဟာမျိုးပေါ့နော်အိန္ဒိယဆိုရင်ဒီမိုကရေစီနိုင်ငံကြီးလည်းဖြစ်တဲ့အခါကျတော့သူကိုယ့်အောက်မှာရောက်နေတယ်ဆိုဘာပြောပြောစိုးတော့မစိုးဘူးပေါ့နော်တကယ်အဲ့မဲ့ကျွန်တော်တို့ကတော့အရင်2019မှာတော့မှကျွန်တော်တို့ကတော်တော်လေးတက်ထားပြီးပြီးတဲ့အခါကျတော့မှပြန်ကျသွားတယ်ဆိုတော့ဒီကြားထဲမှာဘာတွေဖြစ်နေမလဲပေါ့အဲ့ဒီအခါကျတော့ကိုယ့်နိုင်ငံအတွင်းကအခြေအနေနဲ့လဲသွားပြီးတော့ကျွန်တော်ဆိုင်တယ်လို့မြင်ပါတယ်ဘာလို့2019အတွင်းမှာခုနကပြောလို့ ISS ကလည်းထောက်ပြသွားတာရှိတဲ့အခါကျတော့အဲ့ဒါတွေဖြစ်သွားတဲ့အခါကျတော့ဟိုကိုယ့်ဟာကိုယ်ကြော့သွားလို့လဲကျွန်တော်ဖြစ်နေတာပေါ့နော်ဆိုတော့ဒါမှမဟုတ်ကျွန်တော်တို့ကအရင်ကတောက်လျှောက်တက်လာခဲ့တယ်ဆိုရင်အဲ့ဒီတက်ခဲ့တဲ့နှစ်တည်းရဲ့အခြေအနေပေါ့နော်အဲ့ဒါမျိုးပြန်ကြည့်မယ်ပြီးတဲ့ခါကျတော့ချိန်ညှိပြီးလုံးလိုက်မယ်ဆိုရင်တော့ကျွန်တော်မြင်တော့ဒီနှစ်တည်းမှာတော့ပြန်တက်လာကြရတော့ရှိတယ်ပေါ့နော်ကျွန်တော်တို့က
ကျေးဇူးပါဆိုတော့ကျွန်တော်ဒီနေ့မှနိုင်ကိုနိုင်ကစော့မုံကိုလည်းမေးချင်ပါတယ်ကျွန်တော်တို့ဆော့ဆော့ကတော့အဓိကထောက်ပြရတဲ့အထဲမှာဒီသတင်းလလခွင့်မရတာတွေဥပမာတိုင်းသတင်းမီဒီယာတွေဆိုရင်ခေါ်ချဆက်ဆံခံရတဲ့အခြေအနေမျိုးတွေရှိတယ်ဆိုတော့အခုအချိန်မှာကျွန်တော်တို့ကဒီပေါ်လေသတင်းမီဒီယာလလခွင့်တွေမြန်မာနိုင်ငံမှာတိုးတက်ဖို့ဆိုရင်အဓိကလှုပ်ဖို့လိုနေတာဟိုလှုပ်တင်တာလှုပ်နိုင်တာဘာတွေရှိမယ်လို့ယူဆရခင်ဗျာ
ကျွန်တော်ထင်တယ်ဒီဒေမီဒီယာတွေကတ်ဆက်တဲ့ဒီဥပဒေတွေပေါ့နော်အဲဥပဒေတွေကိုဒါသမ္မတဝန်တော်ဆက်ပြီးလို့ပါပေါ့နော်ကျွန်တော်ကဟိုဆရာပြောတယ်ဗျာဥပဒေကဒီဇယ်ဥပဒေဆိုတော့ကျွန်တော်ကဒီဇယ်ဥပဒေနဲ့တွားနေရတဲ့တော့မှာကျွန်တော်နိုင်ငံဒီမိုအာနာရှင်နိုင်ငံနေပြီးတော့ဒီမိုကရေစီနိုင်ငံကြောင်းလာပြီအဲဒီဒီတော့ကဒီဒီမိုကရေစီစနစ်နဲ့တိုက်ယူတယ်လူ့လောက်ရောပြောစုဆိုင်ရောလူ့လောက်ရောဒီမိုကရေစီစနစ်ရဲ့ဆက်ပြီးဒီလူ့လောက်မှုတွေကိုအမှတ်ခံပေးတဲ့ဒီဥပဒေဒီလိုဒီပြတ်သန်းပြေးလို့ရတယ်လို့တခြားဒီသိမ့်ထားတဲ့ကတ်တက်တဲ့ဥပဒေတွေကိုဒါရီကိုပြတ်ဖြတ်ပေးလို့ရတယ်။အဲနောက်တစ်ခုကတော့ဒီသတင်းရရှိရေးတိုင်းတော့နော်သတင်းရရှိပြောတယ်သတင်းမရရှိ RPN စက်မှာတော့ဒါရေးရှိတယ်။ဒါဆိုသတင်းသမားတွေကဒီသတင်းယူတဲ့အခါမှာဒီဆရာဖွဲ့မှာရှိတဲ့ဒီစိတ်ကြံတွေကတူတူလေဒီကစကားပြောလို့ရတယ်ဒီကပြောပိုင်လို့ရှိတယ်ဆက်ရပြည်ပြည်ကြကြနဲ့အပြတ်ခံပေးတယ်နောက်ဒီသတင်းတွေကိုအတွင်းချက်လက်တွေရေဒီလိုရသွားဒီနယ်ဆိုရင်ဘယ်လိုလိုရလဲဘယ်လိုခုတိချက်တွေရှိလဲဒါတွေဒီတော့ဆက်ရပြည်ပြည်ကြကြနဲ့ဆက်ရပြည်ပြည်ကြတွေကဒီဆွေးနွေးပွဲကဒါ improve
လည်းမတူတဲ့အောင်လုပ်ပြီးလေတယ်ဒီကတက်ပြက်တွေလည်းထိခြားပြီးလေတာပေါ့အဲ့ဒါကြီးကျွန်တော်မြင်တာပေါ့နော်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဥတ္တရာသွေးကိုလည်းကျွန်တော်အစီအစဉ်အဆုံးသတ်ဖို့တမိနစ်ခွဲလောက်ကြာနေတယ်ဆိုတော့ဥတ္တရာသွေးရဲ့သဘောထားကိုလည်းဆွေးနွေးစေချင်ပါတယ်ခင်ဗျာကျွန်တော်ဒီမြန်မာနိုင်ငံမှာသတင်းလက်ခွင့်အစင်တန်းတက်လာဖို့ဆိုရင်လက်တလုံးမှာလုံတင်တာလုံနိုင်တာဘာရှိမယ်လို့ယူဆရခင်ဗျာ
ဒီကတော့ကျွန်တော်တို့လက်ရှိအခွေအနေနဲ့သတင်းလောကကိုဘယ်လိုကိုင်းကျွေးစီမံမလဲသူတို့ရဲ့မူဝါဒအဓိကကျပါတယ်သူတို့ကလက်ရှိသတင်းဒီမီဒီယာလောကကိုဟလာကိုဘယ်လိုအစင်တန်းမျိုးရောက်အောင်ပြင်မလဲအရင်ကဘယ်လိုရှိခဲ့လဲငါတို့လက်ထက်မှာဘယ်လိုရှိခဲ့လဲဟာဟိုဘယ်တော့အဆင့်တန်းပြီးရအောင်ငါတို့လက်ထက်မှာလုပ်ပလဲဆိုတော့အဲသူတို့ကညီမချက်ရှိဖို့လိုပါတယ်အခုကဟိုရှင်းရှင်းပြောရင်ကျွန်တော်အမြင်ပြောရရင်တော့ဟိုအတိုက်ခံဘဝလာတဲ့တော်တော်တခါမှမီဒီယာကိုလည်းရှင်းဆိုင်ရင်ဆိုင်ပြီးတော့သူတို့ကဟိုလက်ရှိအစိုးရကဟိုမလုပ်ခဲ့ဘူးပေါ့နော်ဟိုအတူတူတွဲကျလာခဲ့တဲ့အဲဒါမီဒီယာဆိုတာဟိုပြစ်ကူပေးတဲ့ကိုယ့်အတန်ကိုအများန်းပေါ်ပြပြီးတော့ဟိုအတိုက်ခံလုပ်တဲ့အခါမှာစင်မြစ်အပွဲပေါ့နော်သူအများန်းသူရဆင်းရဲတဲ့ဆိုချစ်ခဲ့တဲ့ခါကြတော့အခုချိန်မှာဟိုထိတ်တရင်ဆိုင်တဲ့သဘောမျိုးဖြစ်လာတော့မီဒီယာနဲ့အဲ့ဒီမှာအဲ့ဒီမီဒီယာကိုမရင်ဆိုင်တတ်ဘူးဖြစ်နေတယ်လက်ရှိဒီလိုရတဲ့တက်တာအဲ့တော့အဲ့ဒီစက်တနာကိုဟိုရှင်းနိုင်ဖို့ strategy တို့ဘာမဟာယူရလိုပါလဲလို့ရဆိုတော့တခြားဘုပေါ့ဒီမီဒီယာလောကနဲ့ပတ်သက်ပြီးတော့သူညီမချက်ထားဖို့လိုပါတယ်အဲ့ဒါကျွန်တော်တို့ဒီကျွန်တော်တို့စိတ်မီဒီယာကိုဒါကျွန်တော်တို့ဒီ moment တည်ဆောက်နေဦးမယ်ဆိုလို့ကျွန်တော်တို့ဘယ်လိုမှဒီတကယ်ကျွန်တော်တို့မီဒီယာindustry တခုလုံးတို့အာရုံစိုက်နေမှာပေါ့ဘူးအဓိကတော့ကျွန်တော်ဒီလက်လက်ကမီဒီယာ industry တခုလုံးတို့ပြီးသားတက်တက်လို့ယူဆနေတာအများမားလေးမှာသူတို့ထူထောင်ပေးဖို့လိုတယ်သူတို့တွေထိတ်ကူးထားဖို့လိုတယ်ဒီမန်းထားဖို့လိုတယ်အခုခုတီထောက်ကြဖို့လိုတယ်မဟုတ်ဘဲနဲ့မီဒီယာတက်တက်အစိုးရတက်တက်လို့စဉ်းစားနေတော့ကျွန်တော်တို့ဘယ်လိုမှမဖြစ်နိုင်ဘူးအဲ့တော့သူတို့အနေနဲ့စိတ်ကူးစိတ်သာမီဒီယာ industry တခုလုံးကိုပြန်ပြီးတော့ကျွန်တော်တို့
ထူထောင်ဖို့အလားဟိုပုံပြအစ်တဲ့ကျွန်တော်ရရှိလာအောင်လုပ်လို့ပါတယ်။ဒီနေ့ချင်းနဲ့ဒီနေ့မှဆက်သွားတဲ့အတွက်ပါဝင်ဆွေးနွေးပေးတဲ့သူတွေနဲ့တော်တော်ရှင်တွေအားလုံးကိုအထူးကျေးဇူးတင်ကြောင်းဒီနေ့ရပဲပြောချလိုက်ပါတယ်ခင်ဗျာ။